အမေရိကန်ပြည်သူ့မှာကိုဗစ်ကပ်ရောဂါကူးစက်မှုတွေတိုးလာနေတာကိုထိန်းချုပ်ဖို့ကြိုးပမ်းတဲ့အနေနဲ့တန်းနဲ့ချီတဲ့အစိုးရဝန်ထမ်းတွေအတွက်စီကံသစ်တွေကိုအစိုးရကကြာသပတေးနှစ်မှာပဲကြေညာလိုက်ပါတယ
် Every federal government employee will be asked to attest to their vaccination status
ကာဝယ်ဆေးထုတ်ပြီးတဲ့သူဟုတ်မဟုတ်ထောက်ထားတောင်းခံမှာဖြစ်ပါတယ်ထောက်ထားမပြနိုင်တဲ့သူဒါမှမဟုတ်ဆေးမထုတ်ရသေးရင်တော့ဘယ်နေရာမှာပဲဖြစ်ဖြစ်နှာခေါင်းဆေးတက်ရမှာဖြစ်ပြီးတပတ်ကိုတစ်ချိန်ဒါမှမဟုတ်နှစ်ချိန်ကိုဗစ်ပိုးရှိမှရှိစစ်ဆေးရမှာဖြစ်တယ်လို့လူရင်းခက်ခွက်ခွာနေရပါမယ်လို့သမ္မတဂျိုးဘိုင်ဒန်ကအင်ဗီယိုမှာကြာသပတေးနေ့ကဒိန်းတောက်တီကိုပြောလိုက်တာပါကာဝယ်ဆေးထိုးရသူတွေများလာဖို့အစိုးရဝန်ထမ်း3000လောက်အတွက်၄000လောက်အတွက်ထုတ်ပြန်လိုက်တဲ့စီကံသစ်တွေကိုပုဂ္ဂိကလုပ်ငန်းတွေကလည်းလိုက်နာဖို့အစိုးရကညှော်လင့်နေတာဖြစ်ပါတယ်။စီဝိုင်းလုပ်ငန်းတွေအနေနဲ့ဝန်ထမ်းတွေကိုထူးခွင့်ရေးပေးပြီးကာကွယ်ဆေးထိုးနိုင်အောင်စီရင်ဖို့လည်းသမ္မတဘိုင်ဒန်တိုက်တွန်းခဲ့တာပါ။ပြည်နယ်နဲ့ဒေသန္တရအစိုးရတွေအနေနဲ့လည်းကာယောဂအတွက်အရေးပေါ်ပေးရထားတဲ့ရန်ပုံငွေတွေကနေကာကွယ်ဆေးထိုးတဲ့သူတွေကိုဒေါ်လာ၁၀၀စီပေးပြီးစီရင်ဖို့လည်းအကြံပြုထားပါတယ်။အမေရိကန်လွတ်လပ်ရေးနေ့ဇူလိုင်လ၄ရက်နေ့မှာကာကွယ်ဆေးအပြည့်ထိုးပြတဲ့သူအရွယ်ရောက်သူအရေးအတွက်ကလူကြီးရဲ့90ရာခိုင်နှုန်းတိရှိဖို့တမနာကရည်မှန်းခဲ့ပေမဲ့အခုချိန်ထိတော့60ရာခိုင်နှုန်းတွဲလောက်သာရှိနေတာဖြစ်ပါတယ်